စကိုင်းတိုင်းရင်းမပင်မြို့အနီးကကျေးရွာတွေမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်နေပြီးစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေနဲ့ပါလုခဲ့တယ်လို့လည်းပြောကြပါတယ်တိုက်ပွဲတွေကြောင့်ဒေသခံ1000ကျော်စစ်ပေးရှောင်ရတယ်လို့အကူအညီပေးနေသူတွေကပြောပါတယ်ရင်းမပင်နယ်တွေကတိုက်ပွဲအခြေအနေသတင်းပေးပို့ချက်ကိုကုသညုံဦးပြောထားပါတယ်ရှင
်ဇူလိုင်လ12ရက်နေ့နီးလယ်ပိုင်းကစပြီးတော့စကိုင်းတိုင်းရင်းမပင်မြို့နယ်တမိုင်ခန့်ဝေးတဲ့ရွာထောင်ရွာနဲ့မြေကြီးစုကျေးရွာနေမှာဒီစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပြီးတော့စစ်ကောင်စီဘက်ကရဟရင်တွေနဲ့နှစ်ကျင်းတိုင်တိုင်လာရောက်ပစ်ခတ်တယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲဖြစ်ပြီးတဲ့နောက်မှာလဲမြို့ကြီးကြေးရွာကနေအိမ်တွေမိရှုခံခဲ့ရတယ်လို့ရင်းမပင်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တူကဗီဒီယိုကိုပြောပါတယ
်ဒီတိုက်ပွဲဖြစ်တဲ့ဒီခါကသူတို့ဟိုရင်းမပင်ရဲ့ရောက်ခက်မှာကတမိုင်တော့ပေါ့နော်တမိုင်တော့ပဲရှိနေအဲ့ဒီကြေးရွာရွာတော်ကြေးရွာမှာသူတို့ထွက်နေတာရင်းရက်တွေရောက်နေတာရွာတော်ကြေးရွာရောက်နေတော့ရွာတော်ကနေထွက်တဲ့အထက်မှာပဲဒီလိုမျိုးဖြစ်ကြတယ်ဒီလိုမျိုးဖြစ်ပြီးတော့ဒီလိုမျိုးဖြစ်ပြီးမကြောက်ဘူးနမထာရီတို့တို့ဘယ်နည်းအမှန်တရားတွေ့ကြလာတယ်ပေါ့နော်အမှန်တရားတွေ့ရောက်ရောက်ချင်းနဲ့မန္တရဇက်ကြီးတို့လာပါပဲအဲအဲ့ဒီကနေအမှန်တရားတွေ့ကြံသွားပြီးတော့အမှန်တရားတွေ့ကြံသွားပြီးတော့အခုညနေပိုင်းညဝင်ရင်းဒီမှာဒီလူကြီးကြီးရောကိုမရှိဘူးမရှိဘူးတော့အဲ့ဒီရှိနေတဲ့စစ်စဲမှာပဲတော့အမှန်တရားတွေ့ကြံသွားပြီးတော့ဖြစ်တယ်ဒီညနေမှာပဲအမှန်တရားတွေ့ချင်းတင်လာပြီ
မျိုးကြီးကြီးရောမှာမရှိခါတဲ့နေရင်ဆုံးရှုံးမှုပမာဏကတော့မသိရသေးပါဘူးရဟရင်တွေနဲ့လာရောက်ပြစ်ခတ်ပြီးတဲ့နောက်စစ်ကောင်စီတပ်စစ်ကြောင်းဟာရင်းမပင်မြို့ရဲဘက်ကိုပြန်လည်ဆုတ်ခွာသွားတယ်လို့ကာကွယ်ရေးအဖွဲ့တွေဘက်ကပြောပါတယ်။ဒါနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတီးကြားထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။တိုက်ပွဲတွေကြောင့်ရင်းမပင်မြို့အနီးကကျေးရွာ900ထက်မနည်းကလူရေ1000ဝန်းကျင်စစ်ပေးရှောင်နေရတယ်လို့အကူအညီပေးနေသူတူကဗီဒီယိုကိုပြောပါတယ်။
ရွာထောင်၄ရွာမြေကြီးကြီးကျဆူဘူး။နောက်တစ်ခုဒီပြန်လည်သွားတာရနှုံးကြီးပေါ့နော်။နှောင်းနှုံးပေါ့။အဲ့ရွာတွေအကုန်လုံးပြီးရတာ။နောက်တစ်ခုကတော့1000ကျွာပေါ့နော်။လောလောဆယ်ကတော့လူကြီးဟိုပေါ့တပေါင်းပတ်ထားလေလောက်ရှိနေ။လောလောဆယ်ကတော့ခက်ခဲတာပေါ့။ဘုံကြီးကြောင်းနေရာပဲကြီးတယ်။နောက်တစ်ခုကိုရီကိုရာတွေအလူခံပြီးတော့ဒီလိုပဲလိုက်ပြီးတော့ဤသက်ရဤသက်ရဝင်ငှပြီးတော့စားရတဲ့သဘောတော့ရှိပါမ
ယ်။ရင်းမပင်မြို့နယ်ထဲမှာဇူလိုင်9ရက်နေ့ကလေးကစပြီးတော့စစ်တပ်ကနေပြီးရှင်းလင်းစစ်ဆင်နေတာမို့ဒေသအတွင်းမှာတော့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားမှာစီးအစ်တမှမှုတွေရှိနေပါတယ်ခင်ဗျာ။